Noi Malaysia ni jangan cipta memang lalu tu juga beribu. Memang negara ini ini mungkin lalu negara ini mungkin lalu sahaja ni jawabai. Memang negara hati ini negara ini mungkin lalu itu amat kancap ini negara kupit es ragu aku juga berima soya pegah betain dati boleh minta musisi. Tiada yang ingin tahu yang cipta ni Malaysia rana sompian ni boleh mungkin ni jawabah. Riders terdiri dari cikam ramah tinggi tiga tempat jawabai sih.
ยามานั่งเงียบทำไมเหมือนช่วยกอบไว้ลูดินสายไม่ลามันหนุ่มบาลาชี้ยันนี่ช่วยกอบไว้ยาละดีฮะยามาสีบอยเอ๋ปอมาบาเตยามุจีจีมามาชีลามันลาลาชินีบาร์เลยนั่งใจเย็นนิ่มยาวนั่นตุเรปาเวนสีบอยเอ๋ทำไมกันช่วยกอบไว้ยาละกูเวสีเวนซารามฮอบาวลุงเนื้อสุรีนั่งเงียบปาร์ตี้เรนเนมุสลิมเนี่ยปอควายจ้าพินิปี
また守れしれるそそえかにやれラメ中国語そうやべがたるかんとえでれそらごはさんちにじゃらぴぱれジャパンピーパー今度いさんやぽえチェチュイエ香港4個さんや宇佐女茶いもヒロカズ山岡がくるぴょばれ日本の投資家に対しては今回の選挙の結果を通して今のやてにいじゃねんがんちびただなるとりやむしうすらをよかぽえやらてねジャパン人民もなんのりをたていぴゃなりめる
ฉะนั้นมีอะไรมาเลยยามันเงี้ยมายืนยิ้มอยู่ในมุมพิเศษนี่เลยจะเป็นยืนยิ้มอยู่ในนี้มีอะไรสิบเลยแต่เจ้าเนี่ยยุคกับพวกยาละทีก็จะเป็นเนี่ยพิเศษมือหรือตัวยามุมสิบเลยมีอะไรมาเลยทางกูอยากเสียสิคุณเนี่ยเจ้าหน้าที่ดอบุนเอาไปทางกูอยากเสียสิกูคุณเนี่ยการีซาลูนั่นท่าวสิลีคุณเนี่ยด้วยจะเป็นยังไงเนี่ยยามันเงี้ยด้วยยืนยิ้มอยู่ในมุมกันนั่นเงี้ยจะยืนยิ้มอยู่ในมุมประมาณนั้นเลยที่อยากให้น้องดาวมีชีวิตสุรากูจะ ဒီလိုပဲမြန်မာနိုင်ငံတွင်ယင်းနှိမ့်မြှောက်နှံလိုတော့ရွေးကောက်ပွဲတွေပေါ်မြန်မာနိုင်ငံတွင်ယင်းနှိမ့်မြှောက်နှံမှုနှေးကွေးလာနေမှုနဲ့ဒီလပိုင်းနဲ့တွင်နိုင်ငံတော်ဝန်ရေးပေးတန်ကြောင့်မြန်မာစီးပွားရေးဖွံ့ဖြိုးမှုကိုကမ္ဘာပံကမူလကရှေ့ရာခိုင်နှုန်းတိုးတက်မယ်လို့ခန့်မှန်းထားတာကနေတိုးတက်မှုကိုချောက်တက်တမ900ခိုင်နှုန်းလောက်ပဲရှိတော့မယ်လို့လျှော့ချပြောဆိုလိုက်ပါတယ်။ မြန်မာနိုင်ငံဟာကမ္ဘာပေါ်မှာစီးပွားရေးလုပ်ဖို့အခက်အခဲဆုံးတိုင်းပြည်တစ်ခုဖြစ်ပြီးကမ္ဘာအဆင့်136ခုနှစ်မှာရှိတယ်လို့လည်းကမ္ဘာဘဏ်ကသတ်မှတ်ထားတာပါ။အစိုးရရဲ့နိုင်ငံခြားယင်းနှိမ့်မြှောက်နှံမှုဆိုင်ရာဥပဒေတွေဘဏ်စည်းမျဉ်းစည်းကဏ်တွေမရှင်းမလင်းဖြစ်နေတာနဲ့လမ်းပန်းဆက်သွယ်ရေးလျှက်စက်မီးတို့လိုအခြေခံအဆောက်အုံတွေအားထားရလာအောင်မရှိတာတွေကြောင့်မြန်မာနိုင်ငံမှ ရင်းနှီးမြှုပ်နှံကြရေးမှာလက်တွန့်နေကြတာလည်းဖြစ်ပါတယ်။ဘန်ကောက်မြို့တော်ကမဟာစရခန်တက္ကသိုလ်ကမြမအရေးပို့ချသူလာလီတာဟန်ဝန်းကတော့ဘလို့အချင်းနေမျိုးမှာပဲဖြစ်ဖြစ်အကျိုးအမြတ်ကိုမျှော်ကိုတဲ့ရင်းနှီးမြှုပ်နှံသူတွေဆက်ပြီးတော့ရှိနေအောင်မယ်လို့သုံးသပ်ပါတယ်
။ဒီကမ္ဘာဝါရင်ငိုင်းနှဖုံထုန်ကိုเข้าไปในพม่าค่ะเพราะว่าแรงจูงใจในการไปลงทุนในพม่าตอนนี้มันสูงมากค่ะแล้ว
မြန်မာနိုင်ငံရဲ့အခြေအနေဘာပဲဖြစ်နေဖြစ်နေရင်းနှီးမြှုပ်နှံသူတွေကတော့အကျိုးအမြတ်များလာကြည့်ပြီးဝင်နေအောင်မလို့ကျွန်မထင်ပါတယ်။ပြိပက္ခတွေနဲ့နိုင်ငံရေးအငင်းပွားမှုတွေကမြမမျိုးကြီးတွေမှာဖြစ်နေတာမဟုတ်ပါဘူး။အများစုကရှမ်းနဲ့ရခိုင်ပြည်နယ်တို့မှာဖြစ်နေတာပါ။နိုင်ငံသားယင်းနှုတ်နံမှုတွေကိုမျက်စိကျစေတဲ့အချက်ကတဘာဝတယံစာတပေါ်ကျွယ်ွားတာနဲ့လောကဈေးသက်တာပဲဖြစ်ပါတယ
်။ပြည်တွင်းကစီးပွားရေးလုပ်ငန်းရှင်တွေကတော့အပြောင်းလဲတစ်ခုကိုပြင်းပြင်းထန်ထန်လိုချင်နေကြတာပါ။ရန်ကုန်မြို့ကလက်ဝဲရတနာအယောင်ဆိုင်ကကိုအောင်နိုင်ပြောပြတာကတော့
ဆိုရတယ်အနိုင်ရသွားမယ်ဆိုရင်တော့ကျွန်တော်တို့ကစီးပွားရေးနည်းနည်းလှုပ်လှုပ်ရွရွဖြစ်လာလိမ့်မယ်လို့ယူဆတယ်။နည်းနည်းလေးပြန်ဖြတ်ကြလာနိုင်တယ်လို့ထင်တယ်ပေါ့နော်။ဟုတ်ကဲ့ဘာလို့လက်ရှိမှာသူတို့လူတွေလည်းသူတို့စိုးမိုးထားတာဆိုတော့ကြလာလာရလို့ထင်တယ်
။ဆိုင်ရှင်မန်းနုနုတင်ကလည်းတရားစားတာပေါ်ပြီးစီးရင်နေတဲ့နိုင်ငံအတွေ့တင့်တော်တဲ့စီးပွားရေးဆန်ရစနစ်တစ်ခုလို့ရဲလို့ဆိုပါတယ
်။စီးပွားရေးကောင်းလာဖို့အမျှော်လင့်ဆုံးပဲပေါ့နော်။ဘာလို့တိုင်းပြည်က like poor countries but many natural resources ရှိပေမဲ့လည်းစီးရဲနိုင်ငံဖြစ်နေပါပေါ့နော်။အဲ့တော့စီးပွားရေးကောင်းမှပဲအားလုံးအတွက်ကောင်းမှပေါ့
မကြခင်ကျင်းပမဲ့ရွေးကောက်ပွဲမှာတော့လက်ရှိသမ္မတဦးသိန်းစိန်ဦးဆောင်နဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီနိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်တာဆန်းစုကြည်ဦးဆောင်နဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်တို့ကြားမဲဆန္ဒနဲ့အများစုမှအဓိကရှင်ပြိုင်ကြရမယ့်အနေအထားမှာရှိနေပါပါအခုရွေးကောက်ပွဲမဲဆွယ်စည်းရုံးမှုကာလမှာတော့အတိုက်အခံ NLD ပါတီကလူကြိုက်များလာတဲ့ဒေါက်ဆန်းစုကြည်ကြောင့်လွှတ်တော်နေရာအများစုကိုအနိုင်ရနိုင်ချေပိုများနေတာဖြစ်ပါတယ် ဒါပေမဲ့ရွေးကောက်ပွဲရလအပေါ်မကျေနပ်လို့စစ်တပ်ကနိုင်ငံရေးမှာပို့ပြီးတော့ချောင်းဝင်လာမဲ့အရေးနောက်မဲဆန္ဒပေးတာမှလည်းမမှန်မကန်မှုတွေနဲ့လူလူကြားမကျေမနပ်ပောက်ကွဲမှုတွေဖြစ်လာနိုင်ကြအပေါ်မှာတော့စောင့်ကြည့်သူတွေကစိုးရိမ်နေကြပါတယ်ရှင်။